အရင်နှုန်းကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနည်းနည်းတတိလေးနဲ့ထိန်းပြီးတော့ပေါ့နော်အထူးသဖြင့်ဟိုဒီမိုကရေစီသမားတွေကတတိလေးနဲ့ထိန်းပြီးတော့ဆက်ဆံခဲ့ရတဲ့အနေအထားမှာရှိပါတယ်ရခိုင်ကိစ္စပေါ်လာတဲ့အချိန်မှာအနောက်နိုင်ငံတွေကဒီဟိုသူတို့ကဒီကျွန်တော်တို့လောက်ကိုပြောရင်တော့အာရှလူတွေလောက်ဒီအခြေအနေပေါ်မှာသူတို့နားမလည်ပဲနဲ့ဝိုင်းပြီးတော့မှတွန်းပို့လိုက်တဲ့အခါမှာမြန်မာကိုဟိုပြောရင်တော့စကားရိုင်းနေရိုင်းပါတယ်ဟိုတရုတ်ဘက်ကိုတောချောက်လိုက်တယ်လို့ပဲကျွန်တော်တို့အဲ့လိုခံစားရပါတယ်ဗ
ျတချိန်တုန်းကတော့မြန်မာတွေဟာဆရာပြောသလိုပဲတရုတ်နဲ့ဆက်ဆံမှအောင်နည်းနည်းတွန်းဆုတော့ဖြစ်ခဲ့တယ်သိစိတ်မချဘူးမလွှဲပါလို့လားဆက်ဆံရတယ်ဆိုတော့ဟုတ်ကဲ့ဆိုတော့အဲ့ဒီစစ်တပ်တွေဗမာရီရဲ့ရင်ထဲမှာပျောက်သွားအောင်တကယ်ရင်းနှီးနှီးအကူလာခြင်းစိတ်ပေါက်အောင်တရုတ်ဖက်ကောသူတို့ပြင်ဆင်တင်တာတွေကိုပြင်ဆင်ခဲ့ကြပြီပြန်ပြင်ခဲ့ကြပြီလို့ဆရာထင်သလားဆရာဥပမာအဖြစ်သဘာဝပတ်ဝန်းကျင်ဟုတ်ကဲ့ပြောပါဟုတ
်ကဲ့တရုတ်ဘက်ကသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအပါဝင်ပေါ့ဟုတ်တော်တော်လေးသူတို့ပပနနနဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ one bed one one road ကလည်းတင်ကြခင်မှာသူတို့ကဘာကြီးကိုတရုတ်ကျိုးကြီးနဲ့ချီဖို့လို့အတွက်ဒါကဘာကြီးနဲ့ပတ်ဖို့အတွက်သူတို့အစီအစဉ်ကြီးကကျွန်တော်တို့မြန်မာနိုင်ငံကလည်းအရေးကြီးတဲ့လမ်းကြောင်းရဲ့ထိပ်တုံးမှရှိနေတာဆိုတော့သူတို့ပပနနနဲ့မြန်မာကိုစီယုံနဲ့တင်းသွင်းနဲ့ဆွဲဆောင်တယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်နေရ
ဟုတ်ကဲ့အဲ့ဒီ one belt one road OBOR ပဲခေါ်ကြပါလို့ဆရာအဲ့ဒီ
ဟုတ်ကဲ့ OBOR ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယဘက်ကစပြီးတော့ပြောတယ်တရုတ်နဲ့အဲ့မြန်မာတို့ဘင်္ဂလားဒေ့ရှ်ကလက်ခံပြီးလှုပ်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာတရုတ်ပြည်ကအပေါ်စား quality ညံ့တဲ့ပစ္စည်းတွေသာဝင်လာမယ်မြန်မာတို့ဘာတို့ကတော့သဘာဝသယံဇာတဖူးရနဲ့အကုန်လုံးကုန်လိမ့်မယ်အဲ့အတွက်ပို့ပြီးတော့လှမ်းပွင့်သွားစရာသာရှိတယ်လို့အိန္ဒိယဘက်ကထောက်ပြပါတယ်အိန္ဒိယနဲ့တရုတ်နဲ့အပြိုင်ဆိုင်ဖြစ်နေလို့မို့ဒီစကားပြောတယ်ဆိုတာလည်းပါကောင်းပါပါလိမ့်မယ်ဒါပေမဲ့အဲ့အချက်မှာမှန်ကန်မှုရောမရှိဘူးလားဆရာတစိမ့်တရားမှန်တယ်လို့ပြောနိုင်မလား
ကအိဒီယာပြောတာတအားနှောင်းကြတယ်ဆရာတရုတ်ပစ္စည်းအပေါ်စားဟိုကျွန်တော်တို့အမိုက်ပုံကြီးလို့ရှင်းနေတာလေအဲသူတို့ဘက်ကစမ်းသပ်ပြီးတော့ရောင်းချတဲ့ပစ္စည်းတွေအများကြီးကျွန်တော်တို့စီမှာရောက်သွားပြီအဲနောက်တစ်ခါပင်ယံဇာတဆိုတာလေတော်တော်လေးကုန်တယ်လောက်နီးပါးဖြစ်နေပါအိန္ဒိယပြောတာသိနှောင်းကြသွားပါပြီဆရာအဲ one by one ဆိုအကြောင်းကြီးမှတော့မဟုတ်ပါဘူးအဲဒါဟာလို့ဆိုရင်ငရေအတုံးမြန်မာကနနေဇာကုံတွေကြီးပွင့်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကိစ္စတွေပြီးသွားခဲ့ပါပြီ
။အဲ့တော့အခု OBOR ကြောင့်ပိုးပြီးပွင့်မသွားနိုင်ဘူးလား။အဲ့ဒီခဏပိုးပြီးသုတတဲ့ဆိုးမလာနိုင်ဘူးလားဆိုတာတစ်ချက်ပါ။အ
ဲ့ကျွန်တော်ကတော့ဆရာအကောင်းမြင်တဲ့ဘက်မှာရှိတယ်ဆရာ။အဲသူပိုးပြီးတော့လမ်းသက်ဆက်သွယ်ရေးကောင်းသွားမယ်ပေါ့နော်။အဲကုလူဆက်ဆံရေးတွေပိုးများသွားမယ်ဆိုရင်တော့ငါကလည်းဆရာတရားမဝင်ခိုးကြောင်ခိုးဝဲခိုးကြောင်ခိုးဝဲလေးကပြောတော့ဆရာဟိုဒိုးရိုးပေါက်သွားခြင်းမလို့သွားဝင်ခြင်းမလို့ဝင်ထွက်ခြင်းမလို့ထွက်ဒီပွားကူတန်းနေတာဆိုတော့လေအဲ OBOR အကြောင်းတော့သိပြီးတော့ကျွန်တော်တော့ထိခိုက်ကြမရှိဘူးလို့မြင်ပါတယ်ကျွန်တော်ကတော့ OBOR ကိုပိုကောင်းလာစေလိမ့်မယ်လို့တောင်းမှကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာလူတွေကအနောက်တကာကိစ္စကိုသိပြီးတော့အပြင်းထန်ပြောနေရတယ်ဒါအန်ဒီရဲ့ရှိတယ်အရှိတကလည်းပြနေတာတော့ကြပြီထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဗမာပြည်သူတွေအလုံးလောက်သတိထားမိကြပါရဲ့လား
ကျွန်တော်တို့ဆရာထားမိရဲ့မထင်ပါဘူးဆရာတရုတ်ကအင်မတန်မှဟိုပါနက်ပါတယ်ဆက်ဆံရေးလည်းအင်မတန်ကောင်းတယ်ကျွန်တော်တို့ထားပါတယ်ကျွန်တော်မန္တလေးရဆိုမန္တလေးစကားပဲပြောပြရသေးတော့ဝက်တုံးတွေလည်းရေးဆိုပြီးတော့ဆောင်းမင်းစီသူတို့တရုတ်အန်တရယ်ဘာညာဆိုတော့ကျွန်တော်တို့ဝတ္ထုတွေအများကြီးရေးခဲ့ကြသတိပေးခဲ့ကြအဲတန်ညောင်းခောက်ခဲ့ကြတာဒါလည်းပြီးသွားပါပြီတရုတ်တီကအင်မတန်မှပန်းနဲ့လိမ်မာတယ်ရောရာနှောရာပေါင်းနာတင်တာအကုန်လုံးလိမ်မာတဲ့အတွက်ကြောင့်မို့လို့မြန်မာထဲမှာစိတ်ဝင်ပြတ်နှက်မှုကတော်တော်ကိုမြင့်တွယ်သွားပြီဆရာ90နောက်ပိုင်းမှာတော်တော်ကိုမြင့်တွယ်သွားပါပြီ
ဆိုတော့နောက်တစ်ခုကအဲ့သူတို့ရဲ့ပန်းနဲ့လိမ်မာမှုကြောင့်စီးပွားရေးကိုသူတို့ထိုးဖောက်လာနိုင်တယ်လူမှုဆက်ဆံရေးကောင်းလာတယ်ဒါပေမဲ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ပါနာလိမ်မာလွန်းနေလို့များပြောရလိမ့်မလားဒီအီဆောင်စုညီညာရေးပေါ်ဆောင်တဲ့နေရာမှာတေဟာအဲ့ဒီနယ်စပ်တွေဒါအဓိကသူတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားအင်အားစုတွေထက်မှာညာလေယုံဘယ်အကူရတဲ့ water force ဆိုရပါဆိုရ UWSC ဒီကတည်းကသူတို့မြောက်ပိုင်းမှာဖွဲ့ပြီးတော့စီယုံထားတယ်ဒီကိစ္စမှာတော့တေဟာက မြန်မာနိုင်ငံပေါ် leverage ပေါ်လေအ short term လုပ်ပြီးတော့ကစားနေတာအဲ့ဒီကိစ္စမှာတော့သူတို့ပါနာလွန်းနေသလားသူတို့အကျိုးအတွက
်ပါနာတဲ့ပေါ်ဆရာဟိုတရုတ်ကအခုမှမဟုတ်ပါဘူးဆရာရဲ့ဟိုဗမာပြည် community party ခစ်ကလေးကဟိုခြေကလေးကပါဒီအစိုးရကိုဆန့်ကျင်တဲ့လက်နက်ကန်အဖွဲ့အစည်းများကိုဆက်ဆံမှုတန်းတကတိလိုရင်းလိုသလိုသုံးချနိုင်မှုဘိုင်းမှာလေသူတို့ view တွေရှိပါလိမ့်မယ်ဆရာအဲဒါတွေကလေအခုလေအဲ့ဒီတားတွေနဲ့ပဲဆက်ပြီးပြင်သုံးနေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။ဆိုတော့မြန်မာပြည်တိုင်းရင်းသားတွေအတွက်ညီညာရေးမရဘူးပေါ့ဆရာသူတို့အဲ့လိုလုပ်နေတော့သူတို့အကျိုးတွေသူတို့ကစားနေတဲ့အတွက်ကြောင့
်ပြောရရင်တော့သူတို့ရဲ့အကျိုးအတွက်အကျိုးမရှိဘူးဆိုရင်တော့ညီညာရေးကလိုရတာခဲ့ဦးမှာပဲဆရာ
။ဟုတ်ကဲ့အဲ့ဆိုတော့အဲ့ဒ
ီဆရာ OBOR ကညီညာရေးနဲ့လည်းဆိုင်နေမှာထင်တယ်ဆရာ။သူ့ရဲ့ OBOR အောင်မြင်ဖို့လို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံငြိမ်းချမ်းမှုတော့လိုလိမ့်မယ်ဆရာမြန်မာနိုင်ငံမငြိမ်းချမ်းမဲ့ OBO ကလှုပ်ချင်လို့စိတ်ချမပြေတော့ပါဘူးဆရာ
ဒါပေမဲ့အခုညီညာရေးနဲ့ပတ်သက်ပြီးတော့ UWS ကဥဆောင်ပြီးတော့ဖွဲ့စည်းတဲ့ FPNCC ဆိုတဲ့အဖွဲ့ပေါ့ Water ဖွဲ့ဥဆောင်ပြီးတော့မြောက်ပိုင်းဖွဲ့တွေအများကြီးပါဝင်နေတယ်အင်မတန်အင်အားကောင်းတဲ့အဖွဲ့တွေအဓိကကြတဲ
့အင်အား
တွေဟုတ်ကဲ့ဒီဖွဲ့တွေပါတယ်ဒီဖွဲ့တွေရဲ့နောက်ွယ်မှာတရုတ်ကရပ်တည်နေတဲ့အမှားဖြင့် NCO လက်မှတ်မထိုးဘဲနဲ့ feature lens in tinaru ဟာအကုန်တရုတ်ရဲ့ဩဇာတရုတ်ပြောရလို့ပြောနေကြရဆရာအဲဆိုတရုတ်ကဘာဖြစ်လို့ဒီငင်းငင်းရေးကိုဖြစ်အောင်မလုပ်နိုင်တာလဲလူတွေကအများကြီးမျိုးကွန်းထုတ်ကြပါတယ်အဲဆရာ
မလုပ်ချင်သေးလို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ်
တချို့ကတော့ဒါဟာမြန်မာနိုင်ငံအစိုးရဘက်မှသူတို့အ short term လုပ်ပြီးတော့ကစားကျင်တယ်လို့ကစားလို့ရအောင်ပေါ့မြန်မာနိုင်ငံဟာတရုတ်ရဲ့အတင်းလိုချင်တဲ့ချက်ကိုမလိုက်နိုင်ဘူးဆိုရင်ဒီတိုင်းရင်းသားတွေကငင်းငင်းရေးမရနိုင်ဘူးဆိုတော့လုံးဝသူတို့ရဲ့အလိုအတိုင်းလိုင်းနာနိုင်အောင်သူတို့အ short term လုပ်ပြီးတော့ကစားတယ်လို့သုံးသပ်ကြပါတယ်။ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့ဟုတ်ကဲ့အဲ့ဆိုမြန်မာဘက်ကဘာလုပ်သင့်တယ်လဲဆရာဆက်လက်ပြီးတော့မလွှဲတာမချစ်တော့လဲအောက်ကနန်းနေရမှာလားလို့
ဆရာဒီအချိန်ရတဲ့ကျင်းလို့မရဘူးဆိုတဲ့အချိန်မီလို့ပဲကျွန်တော်အဲ့လိုမြင်နေဆရာအဲဟိုဆရာလေးဖတ်ရမှာပါအဲဒီဘူဂျုံမူဂျီမေအွန်လိုင်းတရုတ်ကသွားတဲ့နေ့ကချိုင်းနာစီလီမှာရေးထားတာဖတ်လိုက်ရတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အင်းနီချင်းနိုင်ငံတစ်ခုဖြစ်တယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တောင်ဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ဆိုတော့သုံးလုံးထားတာကိုတွေ့လိုက်တယ်ဆရာအဲ့ဒီဇာတ်ကားကိုကျွန်တော်စိတ်ထဲမှာလည်းနည်းနည်းဆံပြားတယ်ဆရာ
ဆံပြားရုံကလားဆရာဘဝင်မကြတော့မဖြစ်မိဘူးလားဆရာအဲ့သုံးလုံးတည
်းဆရာကြီးနေတာပဲကောင်းပါတယ်ဆရာ
ဆိုတော့မြန်မာပြည်သားအဲ့လိုသူတို့ရဲ့တာဝန်ရှိတဲ့နိုင်ငံပေါ်ပမာတိပြည်ပေါ်မှာသူတို့ဟာ
ဟုတ်တယ်ဗျာ
Big Brother လုပ်မယ်ဆိုရင်တော့ဒါကျင်းတ်ဆရာလားမြန်မာနိုင်ငံသားတော်တော်များများအားကိုလက်ခံနိုင်မှာဆရာ
အဲဆရာခုနလိုတဲ့နည်းကြီးနေတော့မယ်ဆရာရဲ့မဝေးဖန်တော့ပါဘူးဆရာ
နောက်ကျွန်တော်စီးပွားရေးပိုင်းမှာတခုမေးဖို့ကြံရတယ်ဆရာအဲ့ဒီဟာဘာလဲဆိုတော့သူတို့ဒီကြောက်ဖြူဘက်မှာလုပ်နေတဲ့အထူးစီးပွားရေးဇုံတို့ဘာလို့ဆိုတာဒေါ်လာ3000နဲ့ချီပြီးတော့လုံးမဲ့ project တွေဖြစ်ပါတယ
်
ဒါပေမဲ့အရင်ကနဲ့ပတ်သက်ပြီးတော့ကျွန်တော်နမူနာတစ်ခုဆရာသတိထားမိတာမသိဘူးဒီသတိလင်္ကာမှာလည်းအဲ့ဒါမျိုးတွေလောက်တာရှိတယ်ဒါပေမဲ့အဲ့ဒီစီမံကိန်းကြီးဟာအဲ့မျိုးသာပြီးသွားတယ်တရုတ်ကဖဲဝိုင်းထိုးသလိုပဲငါတို့က85ခန်းကိုစိုက်မယ်4ဘီလီယံဆိုရပါဆိုကဲမင်းတို့25ခန်းကိုစိုက်ပါဆိုပြီးတော့1ဘီလီယံကိုတရုတ်ကထုတ်ချီးတယ်ချီးပြီးတော့အဲ့ project ကပြီးသွားပြီပြီးသွားတော့အဲ့ဒီသူတို့ထင်တဲ့အတိုင်းဘာမှဖြစ်မလာဘူးအဲ့ project ပြီးတယ်နိုင်ငံတကာလေဆိပ်ထားတယ်တနေ့မှမှခီးတယ်တစင်းတစ်ဆက်လောက်ပဲဝင်နေသူကတကယ်ကဘာမှမဟပ်ဖြစ်မှထင်တာဘယ်သူမှလောက်ရောက်မလာတော့ဒီဖဲဝိုင်းမှာထိုးသလိုပဲပေါ့ဆရာဒိုင်းလူကြီးစီကပတ်စံချီပြီးတော့ထိုးတယ်အကျွေးသာထပ်တင်တဲ့အဖြစ်မျိုးကြုံရတယ်ဆရာအဲ့ဒါသတိလင်္ကာကိစ္စမှာလူတွေဝေဖန်သုံးသပ်ရေးသားကြတာတွေ့ရပါတယ်မြန်မာနိုင်ငံမှာအဲ့ဒီကြောက်ဖြူစီမံကိန်းလည်းမစားရပါခမန်းသူတို့လုပ်နေတာအဲ့လိုဖြစ်လာနိုင်မဲ့အန္တရာယ်ကမရှိဘူးလားဆရာဆရာလုံးဝကောင်းဖြစ်လာမလို့မျှော်လင့်နိုင်လားအဲ့ဒါကို
ဒါပေမဲ့ဆရာကျောက်ဖြူကြတော့တရုတ်အတွက်အရေးကြီးတဲ့ပင်လယ်ထွက်ပေါက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလမ်းကိုတော့သူပို့ပြီးကောင်းအောင်ပို့ပြီးတရားအောင်လှုပ်ချင်းအားဖြင့်သူ့အတွက်အကျိုးအများကြီးရှိတယ်ကြာအကျိုးအများကြီးရှိတဲ့အတွက်ကြောင့်မို့လို့ပြည်လင်္ကာနဲ့သာလို့ရှိရင်တော့ကျောက်ဖြူစီမံကိန်းကပို့ပြီးတော့အကောင့်ထဲပေါ်နိုင်ကြရအလားအလာရှိ
တရုတ်အတွက်ကတော့ပို့ကောင်းအောင်လုပ်မယ်မြန်မာနိုင်ငံရဲ့သူတို့ပင်လယ်ထွက်ပေါက်လိုချင်လို့မြန်မာကိုဖြတ်ပြီးတော့ဆိုတာဟုတ်တယ်ဆိုရင်မြန်မာအတွက်ကောအကျိုးရှိမှာလားအခုကြောက်ဖြူဒေသခံတွေညှိကြတာကလည်းပဲသူတို့အလုတ်သမားကိုထမင်းကြကအစားဟိုကခေါ်လာတယ်ဆိုတော့ဒီကလူတွေဟာဒါအမိုက်သိန်းနဲ့အလုတ်လျှောက်ပဲလုပ်နေကြတယ်ဆိုရင်ညှိတော့တာကလည်းအများရန်ကြားပါတယ်သူတို့တခြားမြန်မာနိုင်ငံမှာလုပ်တဲ့တရုတ်စီးပွားရေးစီမံကိန်းတွေဟောလဲအဲ့လိုပဲသူတို့ပြောကြတယ်ဆရာ
ကျွန်တော်ကတော့ဟိုချစ်ချစ်ပြင်းလို့နည်းနည်းလေးအထင်ကြီးတယ်ကြာသူအဲ့ဒီလိုကိုမှားရွံ့တဲ့ policy တွေကိုပြင်လိမ့်မယ်လို့ထင်တယ်ကြာခုကဟိုတရုတ်ရဲ့ဆက်ဆံရေးရန်ပြမှုဟိုခုနအဲ့ခုနလာလုပ်တဲ့ account တွေ foreign ဒီဘက်ကြီးကောက်တဲ့ policy တွေရဲ့ရန်ပြမှုပေါ့လေအဲ့ဒါရောနော်သူကအလုပ်သမားအစသူကခေါ်လာမှုရောအဲ့ဒီလိုကိစ္စတွေကြောင့်မလို့ tension တွေရှိနေတာကြာသူတို့ပပနနနဲ့ဟိုစီးပွားရေးလည်းလည်းပပနဲ့ပေါင်းတဲ့ပင်တဲ့လုတ်တဲ့ကင်တဲ့သွားလို့ရှိရင်တော့အဲ့ဒီလိုဒေသခံတွေဖြစ်ဖြစ်ပြဿနာလည်းနေသွားပြီးတော့ခုနတရုတ်ကတော့အကျိုးတော့အများကြီးယူပြီးရသွားမှာပါဒါပေမဲ့အဲ့ဒီလိုအခုအထစ်တွေပါသူတို့ပြေးအောင်နောက်ပိုင်းမှာယူခပြောင်းနေမလို့ကျွန်တော်အဲ့ဒီလိုထင်ထားတယ်